င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားဒီလိုက်စီစဉ်ကနေပြီးကျူးစွာရဲကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လွတ်တော်ရဲ့ဒီဖွဲ့စည်းပုံပြင်ရေးကြိုးပမ်းချက်ဘယ်လောက်ထိဖြစ်နိုင်ခြင်းရှိမရှိဆိုတာပါအဓိကတော့ဒီအာရယာ NLD ပါတီအနေနဲ့ပြောရမယ်ဆိုရင်တော့ဒီဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ကတိကဝတ်နဲ့ရွေးကောက်ပွဲမှာနိုင်ရပြီးတော့အခုဆိုလို့ရှိရင်လည်းဟိုအစိုးရဖွဲ့နိုင်တဲ့အခြေအနေမှာရှိနေပါတယ်အဲ့တော့ဒီမကြခင်ကပဲဒီလွတ်တော်မှာပူးပေါင်းကော်မတီဖွဲ့ပြီးတော့ဖွဲ့စည်းပုံပြင်ရေးစပြီးတော့ကြိုးပမ်းလာတာတွေရှိပါတယ်တစ်ဖက်မှာတော့ဒါကိုအတိုက်ခံကြက်ခံရေးပါတီနဲ့တက်မတော်ဘက်ကနေပြီးတော့လှုပ်ထုံးလှုပ်နှီးနဲ့မညီဘူးဆိုပြီးတော့ကန့်ကွက်တာတွေရှိပါတယ်ဒါပေမဲ့လည်းသူတို့ကိုယ်တိုင်ကလည်းဖွဲ့စည်းပုံပြင်ရေးလိုအပ်တယ်သူတို့ကိုယ်တိုင်ပါမယ်လို့တော့ပြောနေတာတွေရှိပါတယ်အဲ့တော့ကျွန်တော်ဒီနေ့ဆွေးနွေးပွဲကတော့ဒီဖွဲ့စည်းပုံပြင်ရေးအတွက်လွှတ်တော်ကြိုးပမ်းချက်တွေဘယ်လောက်ထိအလားအလာရှိနေလဲဆိုတာပါပဲအဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှုတ်ရှိပါတယ်ပထမတူကတော့ဒီလူခွင့်ရှင်နေဖြစ်ပါတယ် Legal Aid Network ကပါဥအောင်ထူးဖြစ်ပါတယ်နောက်တူကတော့ဒီသတင်းစာဆရာရှင်နစ်ခေနိုင်ငံရေးမဂ္ဂဇင်းရဲ့အရေးကြောက်ဦးတက်စင်ဖြစ်ပါတယ်နှစ်ဦးစလုံးလီလိုက်ပုံကိုရောက်နေပါပြီခင်ဗျာကျွန်တော်ကောင်ထူးအရင်ဖိတ်ခေါ်ချင်ပါတယ်ကောင်ထူးကြားမယ်ထင်ပါတယ်ခင်ဗျာ
ဟ
ုတ်ကဲ့ကောင်ထူးခုနကကျွန်တော်ပြောသွားလို့ပဲအခုလွတ်တော်ထဲမှာကျိုးပန်းနေကြတယ်အခုကျိုးပြောမယ်ဆိုရင်တော့ကျိုးပန်းနေတာဦး NLD တွေမကောက်ကြက်ခိုင်ရေးကလည်းသူတို့ကိုယ်တိုင်သူတို့နောက် build တစ်ခုတင်မယ်ဆိုတာရှိပါတယ်အဲ့တော့ကျိုးပန်းနေကြတဲ့ဒီဖွဲ့စည်းပုံပြင်ရေးဆိုတဲ့ကျိုးပန်းချက်ဒီဘယ်လောက်ထိမျှော်လင့်ချက်များရှိပါလဲခင်ဗျာ
ဒီလိုပြအထောက်အကြီးဖွဲ့စည်းပုံမှာဒီအရသာစကားနဲ့ပြောရင်တော့အရေးမပါတဲ့ကြာတန်းရဲ့တချို့ကိုပြင်ဝင်ပြေးကောင်းပြေးနိုင်ပါလေသို့တော့ဖွဲ့စည်းပုံရဲ့ကျိုးရိုးတပွဲအဓိကကြတဲ့ကြာတန်းချက်တွေကိုတော့လုံးဝပြင်ဝင်မရရမှာမဟုတ်ပါဘူးဥပမာဆွေးကြပါစုဥပမာနေရာတက်မှာပေါ်ပြထားတဲ့မြို့သားကာဝင်းလုံညွှန်ရေးကောင်စီကာလုံလိုကြာတန်းချက်မျိုးဆိုကာလုံကအဓိကအဖြစ်ခြုံပြောရင်တော့ဥပဒေပြူရီရောအုပ်ချုပ်ရောတရားစီရင်အာဏာရောပါထိန်းချုပ်ထားလို့ပြောလို့ရတယ်။ဒါကြောင့်လေကာလုံလိုပြတိုင်းချက်မျိုးကိုဥထွေကဏ္ဍမှာထည့်သွင်းဖော်ပြထားတာဟာတော့မှဘယ်ဖွဲ့စည်းပုံမှမရှိဘူး။အဲ့တော့ကာလုံမှာ၁၂ဦးပါဝင်တဲ့နှက်က၅ဦးကလက်ရှိစစ်ဘုတ်ချုပ်တွေဖြစ်တယ်။၂ဦးကစစ်ဘုတ်ချုပ်ဟောင်း၊ကာချုပ်ကရွေးချယ်ဆက်ဆိုရှိလိုချင်းခါနေဖြစ်တယ်။ဒါကြောင့်ကာလုံထဲမှာအများရန်မဲခွဲဆုံးပြတဲ့ခါတိုင်းမှာစစ်ဘုတ်ချုပ်တွေကပဲအသာစီးရနေတယ်။ဒါကြောင့်ဒီချက်ကဘာလို့ပြလဲဆိုတော့ကာလုံဟာအဓိကအချုပ်ချာလာပဲအဖွဲ့ကြီးဖြစ်တယ်။အဲ့တော့အုပ်ချုပ်ရေးပြောမယ်ဆိုရင်ဒီပုံမှန်60မှာကာချုပ်ကဆွေးလိုက်တဲ့ကိုယ်စားလှယ်ဟာသမရတုံမှုဒုသမရဖြစ်အောင်စီစဉ်ထားတဲ့ကြားတိုင်းဖြစ်တယ်။အဲ့ရွေးချယ်ဒီမောင်စနစ်ကိုကဘာမှာဘယ်နိုင်ငံမှမမြင်တော့ဘူး။နောက်ပုံမှန်နေရာ30ခုနှစ်ကိုကြည့်ရင်ဒီတော်စုအချုပ်မှုအာဏာကအစိုးရရှိမှအစိုးရအဖွဲ့ရှိမှရှိလို့မဆိုဘူး။သမရရှိမှရှိလို့ဆိုတယ်။နောက်တစ်ခါပုံမှန်နေရာ32ခါခွေးတက်ကိုကြည့်ရင်သမရကနေပြီးတော့တွတ်တော်ကိုယ်စားလှယ်မဟုတ်သူများတဲ့ကလည်းအစိုးရဝန်ကြီးတောင်းပေးနိုင်တယ်။ဒါကြောင့်စစ်ဘူရီနဲ့ကြည်ပဲလေဖွဲ့စည်းပုံရနော်။ဝင်ကြီးအဖွဲ့ကြီးစထားနိုင်တယ်။အဲ့တော့ဒီလိုပြတိုင်းချက်မျိုးတွေဟာကာလုံရဲ့စိတ်ပိုင်းဖြစ်တယ်။အဲ့တော့ကာလုံဆက်ကြည့်တဲ့အခါကျတော့သမရဘလူဖြစ်မယ်ဆိုတဲ့ဆိုင်တယ်။အဲ့တော့ရှေ့ဘူတို့မလို့ရှိရင်ရှေ့ဘူကနေရုပ်ကြောင်းတဲ့ပုဂ္ဂိုလ်ကသမရဖြစ်လာရင်တော့အာနာအပြေဝနီးပါးကျင်းလုံးရနိုင်တယ်။ဥပမာဥသိန်းစင်လိုပုဂ္ဂိုလ်မျိုးပေါ့ဗျာ။ဒါကာလုံနဲ့ပတ်သက်တဲ့ပြတိုင်းချက်ဖြစ်တယ်။သို့တော့ဟဲ့လားဒီအစိုးရကဘာကြောင့်ဖြစ်လဲဆိုတော့ကာလုံရဲ့ပြတိုင်းရဲ့အပြင်အစိုးရကတကယ်လည်းပတ်နေတာကစစ်ဘုတ်ချုပ်တွေဖြစ်လို့ပဲအလုံးသိတဲ့အတိုင်းပဲပြည်ရေးဝန်ကြီးဖြစ်တယ်ပြည်ရေးဝန်ကြီးရှိတယ်ကာဝေးဝန်ကြီးရှိတယ်နေဆက်ရေးဝန်ကြီးဖြစ်တယ်သူတို့ကတကယ်လည်းပတ်နေအုပ်ချုပ်ရေးအရာရှိတွေဖြစ်တယ်ဒါကြောင့်သမရဟာစစ်ဘုတ်ချုပ်ဟောင်းဖြစ်တဲ့အခါမှာနှစ်တောင်းကြီးဖွဲ့စည်းပုံကတကယ်သမရယာရုနေရာဒီကအာဏာကျင်းလုံးရသွားနိုင်တယ်ရိုးရတာအခုလိုဥွင့်မြင့်လို့ဟာသမရမျိုးဆိုရင်တော့တကယ်အာဏာဘရောမရနိုင်ဘူးဆိုဒီလိုပြတိုင်းချက်တွေပါဝင်နှစ်တော်ကြီးဖွဲ့စည်းပုံခြေခံဥပဒေအောက်မှာဘယ်တော့မှပြင်လို့မရတဲ့ပြတိုင်းချက်တွေရှိတယ်။ဥပမာအခန်း1မှာပြင်ချက်တွေကိုကြိုးပမ်းမှုကျင့်သုံးနေ။အခန်း2မှာပြည်တော်စုဖွဲ့စည်းပုံဘယ်တော့မှဆွဲတဲ့အဖြစ်မကြောင်းနိုင်ဘူး။အခန်း3မှာကမ္ဘာမှာမရှိတဲ့ဘယ်နိုင်ငံမှမမကျင့်သုံးတဲ့သမရွေးချယ်တဲ့ပုံစနစ်မျိုးကိုဘယ်တော့မှပြင်လို့မရနိုင်ဘူး။အခန်း4မှာစစ်ဘုတ်၄ဘုံတဘုံပါဝင်တာကိုပြင်လို့မရနိုင်ဘူး။ခန်းကကာလုံဘရုံးကပြင်လို့မရနိုင်ဘူးအခန်း6တရားစီရင်မှာစစ်ပစံတရားုံတရားဖွင့်ထားတာဘယ်တော့မှပြင်လို့မရဘူးအခန်း7ရေးဖို့အချိန်ဒီအောက်မှာ စစ်တပ်ကိုသာအထူးအခွင့်အာဏာပေးထားတဲ့ကြံရံချက်ဘယ်တော့မှပြင်လို့မရနိုင်ဘူး။အခန်းစနစ်ဝကျုံပြင်ပုံမောက်ကိုလည်းပြင်လို့မရနိုင်ဘူး။အဲ့တော့ကြံနဲ့ရေးမပါတဲ့ပုံမများဘူးတော့ဖြင့်ပြင်ခွင့်ဒီကောင်ပေးနိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်အိမ်မှာမေးချင်တာကခုနကကောင်သူပြောသွားတဲ့အထက်မှာပဲပြောရမယ်ဆိုရင်တော့ဖွဲ့စည်းပုံရဲ့အနှစ်သာရကိုမထိပါနဲ့ဆိုတော့ဗိုလ်ချုပ်ကြီးတန်းဗိုလ်ချုပ်ကြီးမြန်အောင်လိုင်းကိုယ်တိုင်ကဂျပန်သတင်းဌာနနဲ့တွေ့တော့လည်းပြောသွားပါတယ်သူတို့ပြင်မယ်ပြင်တာတော့လက်ခံတဲ့အနှစ်သာရမထိပါနဲ့ပြောသွားတယ်အဲ့တော့တစ်ဖက်မှာဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့ကျူးပန်းနေတယ်ခုနကကောင်သူပြောသွားတဲ့ထိလို့မရအောင်ဆိုတဲ့အချက်ကလုံထုံးလုံနီးကြောင်ထိလို့မရတာလားတမောလွှတ်တော်လင်းအခြေအနေကြောင်ထိလို့မရတာလား
ယူလေးပုံမှန်436ကိုပုံမှန်436ကငရုံးကြီးဖွဲ့ချုပ်အခြေအနေတွေကိုပြင်ဆင်ဖို့လမ်းညွှန်ပေးထားတာအဲ့တော့ငရုံးကြီးဖွဲ့စည်းပုံအခြေခံဥပဒေလက်ခံကျင့်သုံးတဲ့ NLD ပါဝင်ဗေနန်ကြီးအင်အားစုပါတီမစူ436ရရဲ့ပြင်ခွင့်ရှိတယ်တခြားဘာနဲ့မှပြင်ခွင့်မရှိဘူးအဲ့တော့436ရဆိုရင်ခုနကာကျိုးမင်းအောင်လိုင်ပြောတဲ့အချက်ကြီးကခုနကျွန်တော်ပြောပြသွားတဲ့အချက်လက်တွေကြိုးရိုးတွေဟာကာကျိုးမင်းအောင်လိုင်ဆူလိုခြင်းနဲ့ကြိုးရိုးတွေကြီးတယ်အဲ့ဒီကြိုးရိုးတွေကိုပြင်မယ်ဆိုရင်တော့ဖြစ်ရင်သူ့ရဲ့လိုအပ်ချက်ကဘာလဲဆိုတော့ဟာသူ့တော်ကိုယ်စားလှယ်အားလုံးရဲ့25ရာရင်းနှုန်းကျော်ကတနည်းအားဖြင့်ဥက္ကဋ္ဌစကားနဲ့ပြောရင်86ကပြင်ပေးမှရမယ် first step first step ပထမဆင့်နဲ့မပြီးသေးဘူးဒုတိယဆင့်ကဘာလဲဆိုတော့နောက်တပ်ဒီလိုမျိုးဆန္ဒခိုင်ငွေခေါ်ရအောင်မယ်ခေါ်ပြီးတော့မှထက်ဝက်ကျော်ကဆန္ဒမင်းနဲ့ပြင်ဝင်ရတယ်ဆိုတော့လုံထုံးလုံကြီးရကြီးမားစွာကန့်သက်ခံထားရတာကြောင့်မလို့ဒါကြောင့်မင်းအောင်လိုင်ပြောတဲ့အဲ့ဒါသူ့အခြေခံကြိုးရည်တွေကိုတော့မပြင်ပါနဲ့ဆိုတာဟာသူကပြောကြတော့မလို့ဘယ်တော့မှပြုံးမရနိုင်ဘူးလို့ကျွန်တော်ပြောချင်တယ
်။ဟုတ်ကဲ့ကောင်သူလေလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော်နောက်ထပ်ပင်နိုင်ဆွေးနွေးတဲ့ဦးသက်စင်ကိုဖိတ်ခေါ်ချင်ပါလေ။ဦးသက်စင်ကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းအေဒီတာပါ။ဦးသက်စင်ကြီးအခုကကောင်သူပြောတော့ကြားမှာပါ။အခု NLD ကဖွဲ့လိုက်ပြီဆိုတဲ့ပူပေါင်းကော်မတီကတော့ဘယ်လောက်ထိအလုပ်ဖြစ်နိုင်လဲဘယ်လောက်ထိမျှော်လင့်ချက်ရှိလဲကိုသက်စင်ရဲ့အမြင်သိချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။အထူးသဖြင့်ကျွန်တော်တို့တော့နော်ကျွန်တော်လည်းအချိန်ကနောက်ရှိအချိန်ကဥပဒေနဲ့ပတ်သက်ပြီးလုံအောင်ပေါက်ခံပါအောင်ကျွန်တော်နောက်ရှိအချိန်ကဥပဒေဆန့်ကျင်ပါပဲအဲဆန့်ကျင်တဲ့အခါကျတော့ကျွန်တော်တို့ကအခုကျွန်တော်လက်တွေ့အခြေအနေကိုကျွန်တော်စဉ်းစားမှဖြစ်ပါတယ်လက်တွေ့အခြေအနေစဉ်းစားမယ်ဆိုတဲ့အခါကျတော့2010မှာ NLD ပါတီကဒီကောပုံပွင့်ပါဘူးဘာလို့နောက်ရှိအချိန်ကဥပဒေမပေါက်ခံဆိုတဲ့ပုံမှန်လည်းမဝင်ဘူးဆိုတော့ကျွန်တော်တို့က2015မှာ NLD ပါတီကဒီဒီအခြေအနေဥပဒေရဲ့ဆရာလီအရာနည်းနည်းပေါ်ပြင်ဆင်ပြီးတော့ပဲဒါကြတော့ကျွန်တော်တို့ကပုံနေပေါ့ဗျာ။အဲ့ဒီပါတီနိုင်ရတယ်။အဲ့ဒီပါတီနိုင်ရတဲ့ခါကျတော့ဟုတ်ကျွန်တော်တို့ကဒါကတည်ရွေးဝင်လမ်းကြောင်းရ။အဲ့ဒီပါတီကလည်းဒီသူရုပ်ကောက်ဝင်တဲ့အချိန်မှာဒီရှိနေဖို့ရှိချင်တဲ့ဥလိုပြဆင်းနေဆိုတော့ဒီအကတိကဖို့နဲ့ဒီရုပ်ကောက်ဝင်တဲ့ရုပ်ကောက်ဝင်တော့ဆက်ကရုပ်ကောက်ဝင်တော့ဆက်ကမှသူနိုင်တယ်ပေါ့။တော့ကျွန်တော်စနစ်ဒါပြကောက်ကိုထားလိုက်ပေါ့ဗျာ။ဆိုတော့တော့ဆက်ကမှနိုင်ပြီ။နိုင်တော့သူငွေရစဉ်းစားမယ့်ပုံစံကကျွန်တော်တို့အာလုံးပြီးထားတဲ့ပုံစံကကျွန်တော်ကအနေဒီပါတီကရုပ်ကပွဲဝင်လိုက်ပြီဆိုရင်ဒီဥပဒေ2008ခြေကံဥပဒေဘောင်သွင်းရပဲခြေကံဥပဒေပြင်ဆင်လို့ရတယ်။အဲ့တော့2008ခြေကံဥပဒေရဲ့ဘောင်သွင်းရပဲခြေကံဥပဒေပြင်ဆင်လို့ရမယ်ဆိုတော့သူလက်ခံပြီးဝင်လိုက်ပြီ။ဝင်လိုက်ပြီဆိုရင်2008ခြေကံဥပဒေဘယ်လိုပြင်ဆင်မှာကျွန်တော်စဉ်းစားရမယ်။စဉ်းစားမှာတစ်ခုပဲရှိတယ်။ကျွန်တော်တို့ကပြည်သူပြည်သူနဲ့ပေါင်းပြီးတော့2008ခြေကံဥပဒေကိုဖျက်ဆီးတတ်တယ်။အဲ့ဘယ်လိုပြင်လိုက်လဲ။ဒါတော့ဒုတိယတစ်ခုကဒီဥပဒေကျွန်တော်ပြန်တော့ရှိခြေကဥပဒေဘောင်ကင်းကဒီနောက်ရှိခြေကဥပဒေပြင်ဆင်မှုဆိုတာတော့ကျွန်တော်ကွန်ပီဖွဲ့တာယူလိုက်ဆိုတာကဒါကပြောလို့ရှိရင်တော့ဒါကဖိတ်ဒီပဲမရှိဘူးပြပြောချင်တာကကျွန်တော်တို့ကဒီဝတ်မှာခြေကဥပဒေအဓိကဟိုလက်ပဲနောက်တစ်ခုကအဓိကဥပဒေချုပ်ကန်ထားတာဘာလို့လဲတတ်မတော့ပဲစစ်တပ်ပဲဒီစစ်တပ်နဲ့ဒီ NLD အလှမ်းပါတီနှစ်ခုကကျွန်တော်ကတကယ်တော့အပြန့်အလှန်ယုံကြည်မှုနဲ့အပြန့်အလှန်တော့နိုင်ငံရေးပဒိရင်မရှိဘဲနဲ့ဘယ်နည်းမတိဖောက်စားပဲနဲ့ကိုယ့်သဘောနဲ့ကိုသူတို့ဖွဲ့သူတို့ဟိုနင်းပေါ်တော့ဟိုအတိုက်ခံလုပ်ပြီးတော့သူတို့ဒီတိုက်ခိုက်ဖိတိုက်ရင်ဆိုင်ပြီးတော့သူတို့ပြင်မယ်ဆိုတဲ့ကိစ္စအတော့အတော်မြုံကြည့်ဘူးအရှင်းရင်းပဲတကယ်ပြင်းနေဆိုလို့ရှိရင်2008ခြေကံဥပဒေဘောင်တွင်းရတဲ့ပြင်ခွင့်ရှိတယ်ဘာကြောင့်သူက2008ခြေကံဥပဒေဘောင်တွင်းရသူရုပ်ောက်ပေါ်ဝင်ထားလို့အဲ့ဒီခြေကံဥပဒေဘောင်တွင်းရသူအစိုးရဖွဲ့ထားတယ်ဟုတ်အစိုးရဖွဲ့ထားတယ်ဒီဘောင်တွင်းသူဖတ်ချင်သူပြင်နေဆိုလို့ရှိရင်ဒီဘောင်တွင်းရပြင်လို့ရပြင်းပြင်းနဲ့ဆိုရင်စစ်တပ်နဲ့သူကနှိမ့်နိုင်ရမယ်။သဘောတူညီမှုယူရမယ်။ပဋိညာယူရမယ်။ဘလို့မလို့ဆိုရင်စစ်တပ်နဲ့မရှိဘူး။ငါလုပ်ချင်တာလုပ်မယ်ဆိုရင်အာကျွန်တော်မယုံကြည်ဘူး။ဒါကကျွန်တော်မြင်တာကဒါကဘာမှလုပ်ရမယ်မထင်ဘူး။လုပ်လို့ရနိုင်တာတခုပဲရှိတယ်။စစ်တပ်ကလည်းသဘောတူထားတယ်။အဲဆိုတော့စံခံရတဲ့သဘောတူထားတယ်။ညစ်တော့တက်ကိုပဲပြင်လို့ရမယ်။ဒီချက်ကိုဘာမှလုပ်မရဘူး။
ဘယ်ချက်ကိုလဲခင်ဗျာ။ကိုတက်စီပြောဦးမှာဘယ်ချက်ကိုပဲပြင်လို့ရမယ်ပြောတာလဲ
။အဲပုံမှန်ညစ်တော့ညစ်တော့တက်ပါ နှစ်၆တင်းနဲ့ပြင်နိုင်တဲ့ဒီတဲ့ပုံနဲ့နားသာဆိုရာတင်းစစ်လို့အာမျိုးသောပြင်နိုင်ရင်အရှိနေတယ်လို့ထင်တယ
်ဟုတ်ကဲ့
ဒီချက်ပုံလို့ဘာမှလုပ်နိုင်တယ်လ
ို့ခဏကဘယ်ချက်တည်းလဲခင်ဗျအကြောင်းအရာလေးပြောပါဦ
းတော့ဟုတ်ကဲ့ပုံမှန်နှစ်၆တင်းကတော့တိုင်းပြည်သားကြီးကြီးညာသို့မဟုတ်ပြည်နယ်ဝန်ကြီးညာကိုခန့်အပ်တော်ဝင်ပြီးချင်းဆိုရပါတယ်ဟု
တ်ကဲ့
တော့ဒီမှာအော်ဒီမှာဖြစ်နေတာကဥပမာကျွန်တော်တို့ဗျာဟိုပြီးခဲ့တဲ့95ရွေးကောက်ပွဲဒီပိုင်ရွေးကောက်ပွဲ90ရဲ့အခါမှာသူကရခိုင်လိကပြင်ရှင်းပြောလို့ရှင်းတာရခိုင်နဲ့ရှမ်းမှာသူက NLD ပါတီကဟိုဆက်ရခိုင်နဲ့ရှမ်းမှာမနိုင်ဘူးအများစုမဖြစ်ဘူ
း
ဖြစ်တဲ့အခါမှာရခိုင်နဲ့ရှမ်းမှာရခိုင်နဲ့ရခိုင်စစ်တော်နဲ့ရှမ်းစစ်တော်မှာရှိနေတဲ့စစ်တော်ရွေးကောက်ထားတဲ့ဝန်ကြီးချုပ်ဖြစ်ခင်းနဲ့အများစုနိုင်ပြီးတော့အစိုးရဖွင့်နေတဲ့NLD ပါတီရဲ့တမရအနေပြီးတော့ဒီဒေသတွေမှာဒီပြည်တွေမှာဝန်ကြီးချုပ်ခန့်လိုက်တယ်။အဲ့ဒါကလေ NLD ပါတီကတကယ်ပြောလို့ရှိရင်ဆော်ရပီအောင်လို့ပြောဆောင်နေတဲ့ဆွေဟာကသူတို့ရဲ့လုံချက်နဲ့မကိုက်နေတာပေါ့။အဲ့တော့အမှန်ပြောလို့ရှိရင်ဒီဟာပြည်ဒီဟာကိုပြင်မှုလို့လေဒီဟာပြင်မှုလို့ဆိုတာပြည်နယ်နဲ့တိုင်းပြည်တိုင်းကြီးမှာရှိနေတဲ့စစ်တော်တွေကဒါနေရင်ပြည်နယ်ဝန်ကြီးချုပ်နဲ့တိုင်းပြည်သားကြီးဝန်ကြီးချုပ်တွေကိုခန့်အပ်ဖို့ရှိရဲဆိုတာဒါကမဖြစ်မီပြင်ဆင်ရမယ့်ကိစ္စဖြစ်တယ်။ဒီကိစ္စကဦးစန်းစင်ဘက်ကမှလည်းဒီကိစ္စကိုသူတို့သာကြီးတာရှိပါလေအဲ့တော့ကျွန်တော်ကတော့ကျွန်တော်အမြင်ကတော့ဒီနေ့ဒီနေ့တောင်းနေလဲဆိုရင်တက်နေပြင်ကြီးပါနိုင်ငံကြီးပြင်ကြီးပါပြီးရင်ပြင်နိုင်မှုကြတောင်းလဲပ
ါဟုတ်ကဲ့
ဒါနဲ့ခေကြလို့တောင်းလို့ရနေတဲ့ကိစ္စမျိုးကဒီ၆တိပုံမှန်၆တိလို့မျိုးဇာတ်တိမှုခံလို့အထူးကအမြင်ဆုံးတောင်းလဲဖို့လိုအပ်တယ်
ဆိုတာကတော့လက်ရှိကျန်းခိုင်ရေးပါတီကတင်မဲ့မူကြတဲ့အလားတူမဲ့ထင်ပါတယ်
ဟုတ်ကဲ့ကျွန်တော်ရေးကတင်ရကလည်းကျွန်တော်ကဘယ်လိုမျိုးဖြစ်နေနေပါ냐ဆိုထားပါတော့ကျွန်တော်ပြည်သူကြောင့်နေဆောင်လို့ရှိရင်တော့ဘယ်သူကလည်းဒီဖြစ်စီဘယ်သူကကောင်းလို့ဒီဖြစ်စီပြည်သူတွေလုံးပဲအကျိုးရှိမယ်တိုင်းပြည်အကျိုးရှိမယ်ဆိုလို့ရှိရင်တော့ကျွန်တော်ကဒီကိစ္စကိုဖောက်ခံပါအောင
်ဟုတ်ကဲ့ဟုတ်ကဲ့ကိုအောင်သူကကုသစင်ရောလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာတော်ရရှင်တော်များလည်းလီလိုင်းပေါ်မှာရောက်နေလို့ပါကုသမ်းမောင်တူတူတုတ်နဲ့ဆွေးနွေးမြင်းများလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အမေစုက1990တုန်းကလည်းမဲပါတီမှာလည်းပြောခဲ့ပါတယ်တမ်းမတော်မထိပါနဲ့လို့ပြောတော့ကလည်းသူကတမ်းမတော်ဘက်ကပါတယ်ဆိုပြီးတော့အပြောခါရတယ်အခုသူပါတီ2015-2020မှာတက်လာတုန်းကလည်းဒီတမ်းမတော်ပိတ်ဆို့မှုတွေကိုလည်းသူအားလုံးဖွင့်ပြထားပါတယ်တမ်းမတော်ကိုနားလည်ပြီးပါဟိုတမ်းမတော်ကလွတ်တော်မှာရှိတဲ့ဟာတွေကကလီကမာလောက်ပြီးလုံးတယ်ဆိုတော့ပြောတယ်နော်တမ်းမတော်ထဲမှာဒီလွတ်တော်ထဲမှာရှိတဲ့ပုံကိုတွေကစဲဆိုတယ်ကြာခံရလားပါတီရလူတွေကလည်းဟိုလုံထုံးလုံကြီးနဲ့မညီဘူးဒီဥပဒေစာအုပ်ကလည်းလုံထုံးလုံကြီးနဲ့ညီအောင်လက်တော်လုတ်ခဲ့တာမဟုတ်ပါဘူးအခု NLD ကတက်တယ်သူတို့ဘယ်ပြည်နယ်ပဲရှိရှိသူတို့ဝင်ကြီးတွေဘာလို့လဲဆက်ချင်းအေးယူတယ်ဒီနေ့တော့မန္တလေးတိုင်းဝင်ကြီးရလားတခြားဝင်ကြီးတွေအကုန်ဝေးတွေလင်းခဲ့တယ်ဘလို့လင်းခဲ့တယ်သူတို့အကုန်သိတယ်ထောက်ခံပွဲလုပ်တယ်ဘလောက်ကုန်လဲမကုန်ကြလဲသိတယ်လုံထုံးလုံကြီးနဲ့လုံဖို့အတွက်ဆိုပြီးတော့သူတို့တနည်းရအောင်မဆန္ဒကြတယ်ဘလောက်ကုန်လဲအဲ့မွေတွေကုန်မဲ့ဟာကိုနိုင်ငံတော်ဘတ်ဂျက်တွေနဲ့ဖျက်ပေးပါဆိုဟုတ်ကဲ့ကျန်တဲ့လူဆွေးနွေးပါဦး
ဟုတ်ကဲ့ခင်ဗျကျွန်တော်နောက်ထပ်သတင်းရှိတူလှည့်ပေးပါတယ်ကိုမောင်မောင်ကြားကိုမောင်မောင်ကြားတို့တို့ဆွေးနွေးမြင်းများလို့ရပါတယ
်ဟုတ်ကဲ့ပါကိုဒီကျွန်တော်ကနေပြီးပြောမယ်ဆိုရင်ဒီတော့အောင်ဆန်းစီကအခုဒီဒီကနေ့ပဲလွတ်တော်မှာလွတ်တော်မှာဆုံးဖြတ်တယ်လွတ်တော်မှာပြန်ဆက်မဲကိုဆုံးဖြတ်တယ်ဖြစ်မဲ့လို့ကျွန်တော်ကမထင်ဘူးဘာလို့လဲဆိုတော့အောင်ဆန်းစီကတော့အောင်ဆန်းစီအစိုးရကအပြောနဲ့လုံးနဲ့တခါမှညီတာမဟုတ်ဘူးတော့အောင်ဆန်းစီအစိုးရမပြတ်တောင်တုန်းကလည်းဒီငါးစီကိုစားလုံးကိုပြန်ပေါ်တော့အချင်းချင်းကြိုးကြောက်ခဲ့တယ်မအောင်မြင်သေးဘူးမအောင်မြင်သေးအချင်းမှသူကအစိုးရဖြစ်လာတယ်အစိုးရဖြစ်လာတဲ့အချင်းမှသမရဘောမနိဒီနေရတယ်သမရဘောမသူနေရပြီဆိုတာနဲ့ဘာမနိဒီတဲ့ပိတ်တော့ဘောအပြောပြရှိတယ်အပြောပြရှိမှသူကနေပြီးဆုံးအောင်ဒီပြန်ပါလို့မတင်ဘူ
းဟုတ်ကဲ့ခင်ဗျကိုမောင်မောင်ချာအမြင်ပြောပြတာကျေးဇူးပါနောက်ထပ်သရရှိသူတစ်ခါလေးဖိတ်ပါမယ် slime ကိုဝေလေးဝေခုံ slime ကိုကိုစလိုက်ပွေကုန်းဟုတ်ကဲ့ဆွေးနွေးမြင်းများလို့ရပါတယ
်ဟုတ်ကဲ့အန်ကြတော့ဒီဖွဲ့စည်းပုံပြင်တဲ့ကိစ္စကတမရုံနဲ့ဂျမ်ဖို့တော့အရေးမကြီးလို့ဆိုပြင်ဖို့သူတို့ဂျူးစားတယ် NLD ကတော့ကျွန်တော်တို့ PPP2 စိတ်တိုက်ပြင်ဖို့ဂျူးစားတယ်တကယ်တမ်းကျတော့ NLD တို့တမရုံတို့ဂျမ်ဖို့တို့အဓိကမဟုတ်ပါဘူး PPP2 စိတ်တဲ့ဥစ္စာကိုသူတို့ပြင်ဖို့အရေးကြီးတယ်သူတို့ပါအိုင်ဒီအဓိကမဟုတ်ပါဘူးအဲဟောသူတို့2000စီဖွဲ့စည်းပုံပြင်ခြင်းမပြင်ခြင်းကိစ္စကလူထုနဲ့ဆိုင်တယ်အဲ့တော့အရေးကြီးတဲ့ဥစ္စာကိုပြင်ပေးပါဘာလို့လဲဆိုတော့ဒီတိုင်းသွားနေဆိုရင်တော့ဒီနေ့နဲ့တစ်ချိန်ချင်းကြည့်ရင်ကျွန်တော်ပြည်သူတွေနဲ့ရင်ဆိုင်တဲ့အချိန်ကြည့်ရင်တော့သူတို့ဟောကျွန်တော်တို့အတွက်လည်းမကောင်းဘူးသူတို့လည်းကောင်းမှာမဟုတ်ဘူးအဲ့တော့ဖက်ဒရယ်ဖြစ်နိုင်ဖွင့်တွေ့တော့ဟိုပမာဏ160ကျီလို့ပြင်ပေးပါအဲ့တော့ဒီမိုကရေစီဖြစ်နိုင်ဖွင့်တွေ့တော့တပ်မတော်ဒီဥပဒေကြီးမှာပါဝင်နေတဲ့အကိစ္စကိုလည်းသူတို့တော့နောက်ဆုတ်ပေးပါ
အထူးကြီးမှာကြတော့လောလောဆယ်တတ်မလို့ကပါနေနေဆိုရင်လည်းပြဿနာဟုတ်ပေမဲ့ဥပဒေပြီးပြီးမှာဆက်ပါဝင်နေနေဆိုရင်တော့ဟိုဟိုတခါတို့အဆက်ဆုတော်မှာဆက်ကွဲသွားတဲ့ပုံစံမျိုးတို့တင်ခန်းစာယူပြီးနေလို့ကျွန်တော်ပြောချင်ပါတယ်ဆရာဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ထပ်သွားရှင်တူလည်းဆက်ပြီးလိုက်ပါမယ်အချိန်ကိုတီးလိုက်မှုတို့တို့ဆွေးနွေးမြေးမြောင်းလို့ရပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်အစ်မပြောတဲ့သူအားလုံးကသဘောထားတော့ကျွန်တော်အနေနဲ့သဘောတူပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့68ခြံဥတီကတော့ဘယ်လိုမှပေါင်းမွန်စွာပြင်ဆင်မှာမဟုတ်ဘူးဗျခုနကပြောတဲ့အတိုင်းပဲเนาะကျွန်တော်68ခြံဥတီကိုเนาะနည်းနည်းပါးပါးเนาะပြင်ဆင်မှာပဲရှိတယ်เนาะတကယ်အရေးကြီးချက်ကိုပြင်မှာမဟုတ်ဘူးအဲ့ဒါကြောင့်မို့เนาะတို့เนี่ยကျွန်တော်ကြည့်ရတာကเนาะလွတ်တော် ပြင်းပြင်းထန်ထန်ရှိမှာမဟုတ်ဘူးဒါကြောင့်မို့နော်ကျွန်တော်တိုင်းလာတော်လိုင်းလက်နဲ့ကန်ဖွဲ့စီတိုင်းလာလူနဲ့ညီညွညွညွနဲ့ဆက်ပြင်ကြဖို့လိုအပ်ပါတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
ကိုတီးလိုက်မှုကျေးဇူးပါခင်ဗျာကျွန်တော်ပင်တိုင်းဆွေးနွေးသူတွေပြန်လှည့်ပေးကြပါလေအရင်ဆုံးကောင်ထုကိုမေးကြပါလေဆွေးနွေးတဲ့သူတွေကတော်ရှင်တွေရဲ့အမြင်တော်များများကအခုပူပေါင်းကော်မတီလုပ်တဲ့ကိစ္စကမဖြစ်နိုင်ဘူးကောင်ထုလည်းပြောသွားတယ်မဖြစ်နိုင်ဘူးဒါဟိုပြင်လို့ဖွဲ့ခတ်တော့မျောလင်းတကယ်ဖွဲ့စည်းပုံကိုဒီ2008ဖွဲ့စည်းပုံကိုပြင်နိုင်မဲ့တခြားနည်းလမ်းတွေရောရှိလားမျောလင်းစရာတွေရောရှိပါလားခင်ဗျာ
ဟိုဒီလိုကခုနကျွန်တော်ဦးသက်စင်ဆွေးနွေးသွားတဲ့ပုံမှာကျွန်တော်အမြင်ကိုလည်းနည်းနည်းညှ့ကျင်တယ
်
ပြင်နိုင်တဲ့အခြေခံပေါ်အဲ့ဒီပူမ268ကိုပြောသွားတယ်ဟိုဒါကတော့ပူမ268ကပြင်ခွင့်ရနိုင်တဲ့အခြေအနေရှိတယ်ဆိုတော့ကိုတော့ကျွန်တော်မငင်းပါဘူးသို့တော့ပြင်ခွင့်ပြီးလာလက်တွေ့တော့မသိဘူးပါဗျာဒါပေမဲ့ကျွန်တော်ပြောချင်တဲ့ချက်ကပါလဲဆိုတော့နှောင်းချင်းဖွဲ့စည်းပုံအခြေခံဥပဒေဟာပြင်စည်းလမ်းကြောင်းသွားလို့ဘယ်တော့မှတိုင်းပြည်မတည်ငြိမ်နိုင်ဘူးငင်းချောင်းမရနိုင်ဘူးပြည်ပြည်အောင်ဘယ်တော့မှဖြစ်နိုင်အဲ့ဒါကကျွန်တော်ပြောချင်တာ268ကိုပြင်ခွင့်ပေးလိုက်အောင်တော့တော့ပြည်내ဝင်းကျုပ်တွေကိုသက်ဆိုင်အတိုင်းအတာပြည်내ကြီးကယူချေခန့်ဝင်ပြီးနိုင်အောင်တော့ဘာမှတူးထူးမလာဘူး။အားကြောင့်လည်းကျွန်တော်ချင်းပြပါမယ်။ချက်သုံးချက်။တစ်ကဥပဒေပြူရင်းနဲ့ပတ်သက်လာရင်ဒီအောင်စုလွတ်တော်ကအဓိကဖြစ်တယ်။ဒီအောင်စုလွတ်တော်ကအဓိကအကြဆုံးတိုင်းပြည်ရဲ့အကြောင်းရည်ဒီဥပဒေပြူရင်းယူထားတယ်၊ကျူလဲကျူပြီးသွားပြီ။ခုမှဆိုကြတော့ကျွန်တော်တို့ပြည်နယ်တွေကအဓိကထားပြီးတော့အခွင့်အရေးလိုချင်ကြတဲ့သဘောပြန်စတာ၊ရောပေါင်းခြင်း၊နေရာနဲ့ပတ်သက်တာ။အဲ့ဒါကြီးအကုန်လုံးကဒီအောင်လို့လွတ်တော်မှာဥပဒေပြူဝင်ရှိတယ်ပြည်နယ်မှာမရှိဘူးအဲ့တော့ပြည်နယ်ဥပဒေပြူစည်းရုံးပြန်ကြည့်လိုက်ပါအားသောတွေ့ရမလဲဟလာဒီဟုတ်ပါဘူးကျွန်တော်စာနဲ့စာတွေ့ပြီးစာတွေ့ပစ္စည်းရှိမယ်နောက်တစ်ခါအဲကြောင်းကြီးကျရနာသူ့ခွင့်မရှိဘူးဖြတ်တောက်တာလုခွင့်ရှိမယ်သူ့ခွင့်ရှိမယ်နောက်စစ်တော်နဲ့ပတ်သက်လို့ပြည်နယ်မှာဘာခွင့်မှမရှိဘူးကြီးရွာထင်းဆိုင်ခွင့်ကြီးရွာထင်းဆိုင်ခွင့်ကိုဥပဒေပြူဝင်ပေးထားတယ်ဒါကြောင့်ဥပဒေကြီးနဲ့ပတ်သက်လာရင်ဘာမှပြည်နယ်မှာဖွင့်ရမှာမရှိဘူး။နောက်အုပ်ချုပ်ရေးကိုကြည့်လိုက်ပါ။နှစ်တောင်းကြီးဖွဲ့စည်းပုံမှာခြေဖက်ကျွန်တော်ရှင်းပြသွားပြီ။အဓိကကာလုံကမြူသားကောင်နဲ့လူငင်းကောင်စီကအဓိကတော့ချက်ဖြစ်တယ်။သူကအဓိကချုပ်ကန်ထားတယ်။ပြီးတော့အခန်းတက်မှာလည်းပဲဘူချုပ်ကန်ကိုအဓိကသွားတယ်။ Rigid Centralization လို့ခေါ်တယ်။ဆိုတော့တင်းကျတဲ့ဘူချုပ်ကန်ကိုကျင့်သုံးထားတဲ့ဖွဲ့စည်းပုံဖြစ်တယ်။ဒါကြောင့်အုပ်ချုပ်ရေးအာဏာကိုပြည်နယ်မှာပြည်နယ်ဝန်ကြီးချုပ်ဒီကဟာလာတင်ရောက်ခွင့်ပြုံးတော့ပြည်နယ်ဝန်ကြီးချုပ်ကအလုံးအောက်မှာညင်ညော်ဝတ်နေရောမယ်ညှော်လိုက်ချက်မရှိဘူးဒါအချိန်ထဲမှာပြည်နယ်မှာလည်းပဲစစ်တပ်ကကိုယ်စားလှယ်များထုတ်တော်ထဲမှာဆက်ပါအောင်မယ်စစ်တပ်ကိုယ်စားလှယ်များကအစိုးရအဖွဲ့ထဲမှာဆက်ပါအောင်မယ်ဒါဒုတိယချက်ဖြစ်တယ်နောက်အရေးကြီးဆုံးကတရားစီရင်ဖြစ်တယ်ကျွန်တော်ဖယ်တယ်ဒီကောင်းစုအုံကြီးချတဲ့အခါမှာဖြစ်ပေါ်လာတဲ့ကြံစည်ရည်နှစ်မျိုးရှိတယ်တမျိုးကပါလဲဆိုတော့ပြည်တော်စုအားနဲ့ပြည်내ဆွေကြားထဲမှာဖြစ်တဲ့ပြဿနာတွေနောက်တမျိုးကပြည်내ဆွေအချင်းကြားထဲမှာဖြစ်တဲ့ပြဿနာတွေဖြစ်လာပြီးဆိုရင်ဘယ်မှာတင်ရှင်းရမလဲဒီနေ့ကတိုက်ပွဲနဲ့အချမ်းကြီးမရှင်းတော့ဘူးဘယ်လိုရှင်းမလဲလွတ်လပ်ပေးမိုက်ထက်မြက်တဲ့ပြည်တော်တရားလို့တော့ကြိုးကိုစီးကြဖွဲ့ကြီးထားတယ်မြင့်ဆုံးတရားလို့တော့ကြိုးမှရှင်းရတယ
်ဟုတ်
ကဲ့တော့ဒီနောက်ကြီးဖွဲ့စည်းပုံအောက်မှာစစ်ဘက်ဆိုင်ရာတရားကိုစီးကြဖွဲ့ကြီးထားတဲ့ကာလပတ်လုံးဘတော်မပြောင်းတရားလို့တော့လွတ်တော်ကြိုးမှာဖွင့်တာရှင်းမှန်နဲ့ဖွင့်တာမရှိနိုင်ဘူးအခုမှကျွန်တော်ကနေဒါကိုကြည့်ပါကနေဒါမှာပြည်내အခွင့်အရေးကိုအဓိကထားတဲ့ခါကျတော့ကွီဘက်ပြည်내ကနေပြီးတော့မှပြောင်းတရားလို့တော့ကျုပ်ကိုယ်စားလှယ်၃ရောက်လုပ်ခွင့်ရှိတယ်ပြည်내ကိုယ်စားလှယ်ရဲ့ပြောင်းသူ့တရားစီအဖွဲ့တော်ပါတယ်ဆိုတော့ဒီလိုအခြေအနေမျိုးဟာဘယ်တော့မှတော့ရောက်မှာမဖြစ်နိုင်ဘူးဒါကြောင့်2008အောက်မှာဥပမာ261ကိုပြင်ခွင့်ပေးဖို့တော့ ဘယ်တော့မှငင်းညာရှိမှန်းနဲ့စရဲစုံမပေါ်နိုင်
ကျွန်တော်နည်းနည်းလေးအချိန်လေးကန့်သတ်ရှိတော်လို့ကျွန်တော်ကိုတက်စီကိုအချိန်ပေးလိုက်ချင်ပါလေခုနကကိုအောင်ထူးဆွေးနွေးသွားတဲ့အပေါ်မှာကိုအောင်ထူးကတော့ပြည်စည်းလမ်းကြောင်းကဘလို့မှကြိုးမရှိပါဘူးကြိုးမရှိနိုင်ဘူးအမြင်ပေါ်ကိုတက်စီရဲ့တုံ့ပြန်ချက်ကျွန်တော်10မိနစ်ကြော်ကြော်လောက်အချိန်ရပါတယ
်ဟုတ်ကဲ့ပါဗျာဒီလိုပါကကိုအောင်ထူးကျေးဇူးတင်ပါကျွန်တော်ကဒီလိုပါကျွန်တော်ရဲ့သဘောထားအမြင်ကတော့ကျွန်တော်ကဟိုကိုအောင်ထူးနဲ့သဘောထားအတူတူပါပဲကျွန်တော်က Hostage အခြေခံဥပဒေကို၄သုံးချက်ကိုပြင်လိုက်ချင်ကိုပြင်လိုက်ချင်ဒါပေမဲ့ကျွန်တော်တို့လက်မှတ်တွေထိုးခဲ့ပြီးသွားပြီ။ဆိုတော့ဒါပေမဲ့စက်တနာကဘာဖြစ်လဲဆိုတော့ကျွန်တော်တို့ကအခုကျွန်တော်တို့ဒီလိုလုပ်ချင်တဲ့ပုံစံတိုင်း energy အစိုးရက energy ဖြစ်တော်ကလုပ်နိုင်မလား။ကျွန်တော်ထောက်စမ်းရတာပါ။ဆိုတော့လုပ်နိုင်မလို့နိုင်ဥပဒေဒီနေ့ခေါင်းစဉ်ကလည်းဘယ်လောက်ထိလုပ်နိုင်နေဆိုတဲ့အကြောင်းဥပဒေခေါင်းစဉ်ဖြစ်တဲ့အတွက်ကျွန်တော်ဆွေးနွေးတဲ့ပုံစံကလည်းကျွန်တော်တို့ကအခုလက်ရှိအနေအထားရလက်ရှိအခြေအနေကဘာလုပ်နိုင်မလဲဆိုတော့စဉ်းစားတော့ပါ။ကျွန်တော်ဘာလုပ်နိုင်မလဲ။ဥပဒေစတော့ဆိုဝန်ကိုဆိုတော့ဘုမစစ်ထုတ်တဲ့ကိုသင်နိုင်တယ်လေဆိုတော့သင်စားဝေါ်ကူနဲ့ပတ်သက်ဆိုဟုတ်သင်စားခွေကူနဲ့ပတ်သက်ပြီးဆိုတော့ဒီဟာ10ကိုလည်းပြင်ရမယ်ပါအဲ့ဒါလည်းစစ်တကလက်ခံပြီးသားပါဆောင်းဆိုချင်တယ်နတ်ထုတ်ဥပဒေနဲ့တက်မှလည်းဒီဂျာတိနဲ့ပတ်သက်ပြင်စင်ထားတဲ့ဟာရှိပါတယ်ဒါဟာအခုချိန်ကြီးအကောင့်တွေမပေါ်ရဘူးကျွန်တော်မှတ်မှားဖြစ်ခြင်းတရားရှိပါတယ်ဆိုတော့ပြောချင်တာကစစ်ထုတ်ပြင်ရမယ်ဇာတိနဲ့ပြင်ရမယ်ဒါဟာဆိုလို့ရှိရင်စတက်လည်းလက်ခံနိုင်တဲ့အခြေအနေရှိတယ်ဆိုတော့ကျွန်တော်ဖြစ်ချင်တာအကုန်လုံးကိုကျွန်တော်လက်ရှိအစိုးရနဲ့လက်ရှိပါတီကိုအနိုင်ရပါတီကိုအတင်းကျွန်တော်တို့ကပရှာပေးနေလို့ဖိအားပေးနေလို့ဒီပါတီရဲ့ဒီအစိုးရကလက်ရှိအခြေအနေရ
ဟုတ်ကဲ့10 second လောက်ပဲရပါတော့
ဘယ်လိုနိုင်တော့တကားတွန်းရင်ဒီမှမရှိတော့ဘူး
ကျွန်တော်တို့ daily life season ချိန်ဆစ်သွားလို့ပါပေါင်းဆွနေပြီးတဲ့ကောင်ထူးကိုသက်စင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life season မှာတော့ကျွန်တော်တို့အချိန်ကန့်တဲ့ကြောင့်ဒီမှာပဲကျန်လာခွင့်ပြပါခင်ဗျာ